ဒီနေ့နေပြီးတော့မှာပေါ့နော်ပြောင်းစွကြံ့ခိုင်နေဖွံ့ဖြိုးရေးပါတီကညီလာခံကျင်းပတယ်ဆိုပြီးတော့သိရပါစရာရဲ့ဒီမှာပေါ့နော်ပါတီဟိုအလုံးမှုဆောင်ကော်မတီဝင်တွေအပြင်ပေါ့နော်ဒီတခြားပါတီကကိုယ်စားလှယ်တွေကိုလည်းဖိတ်တယ်ဆိုပြီးတော့ကြားတယ်လေဆရာဒီပွဲကိုလည်းဆရာလည်းသွားတက်တယ်ဆိုပြီးတော့ကျမတို့ကြားလို့ပါဆရာရဲ့ဘလို့အခြေအနေတွေရှိလဲလို့ရှင်
အဲ့တော့ပြောက်ခဲ့တဲ့ရည်ရွယ်ချက်ကတော့တစ်ချက်ပဲပါပဲအခုဒီတိုင်းမျိုးပါတီကပါပြီးပြီဘလို့ရေကောက်ပွဲမှာသူတို့ရဲ့နိုင်ငံရေးရည်ချက်မှုကိုပြတယ်လေအရင်နေ့တဲ့ခါမှာပြည်သူစုရဲ့နော်စာနာကိုရည်ချက်မှုသူတို့လက်ခံပြီးတော့နော်သမရယူသိစင်ရလေးနေချမ်းစွာအာဏာလွှဲပြောင်းပေးခဲ့တာကိုတစ်ချက်ကျွန်တော်တို့သိမှတ်ပြီးတယ်အဲနောက်တစ်ခုကလူတို့ချိန်မျိုးမှာနေချမ်းရေးဆွေးနွေးပွဲမှာရည်ရောက်ခံမှုတဲ့ပါတီတွေမပါရဘူးပါခဲ့ရင်လည်း၅ရောက်ပဲပြီးမယ်ဖွင့်ပွဲခံနာမှာလားဥက္ကဋ္ဌလေးကိုတရားစခွင့်ပေးမယ်ဆိုပြီးတော့နော်အခြေခံဥပဒေကိုလည်းဒီပကိုက်ကြီးရဲ့ပါတီစနစ်ပေါ်မှာတရုတ်တက်စီတဲ့ပြောတာဆိုတာညားနေရတဲ့ရှိတာမျိုးမှာပြည်ထောင်စုပါတီကအဲဒီကဘယ်နိုင်ရလဲပါတီရောအနိုင်မရတဲ့ပါတီရောနောက်သူတို့ပါတီရဲ့နောက်သူတို့သမားထားတဲ့ဤတွေ့ရသူတို့ညီတာကိုဖိတ်ကြတာဒါနိုင်ငံရေးရနောက်ပါတီစုစနစ်ကိုပြုလုပ်တဲ့နေရာမှာအင်မတန်ကောင်းတဲ့နိုင်ငံရေးပတ်ဝန်းကျင်တစ်ခုခံရတယ်လို့နောက်ကျွန်တော်တို့ခံယူတဲ့အတွက်ကျွန်တော်ဒီပွဲကိုသက်သက်ပြီးရင်ဖြစ်ပါတယ်
ဒီနေ့ညီလာခံမှာလည်းပါတီကဥက္ကဋ္ဌပေါ့နော်ဦးသိန်းစိန်ကအဖွင့်မိန်ခွန်းပြောကြားခဲ့တယ်ဆိုပြီးတော့ကြားပါတယ်ဆရာ။ဒီမှာလည်းဘလို့ဒီထည့်သွင်းပြောကြားတာများဆရာတို့ကြားခဲ့ရလဲရှင
်။ဦးသိန်းစိန်ရဲ့မိန်ခွန်းကတော့သူတို့ပါတီအခြေအနေ၊နောက်သူတို့တမိုင်းမှာသူတို့မတ်တယ်ဆိုင်ထူခဲ့တဲ့နောက်ဒီမိုရီရှင်နဲ့ကိုသူတို့ကဆက်ပြီးတော့နောက်ဟိုတိဆောက်ခဲ့ပြီးတော့အဲ့ဒီကာလမှာသူတို့နောက်ပါတီအစိုးရလွတ်တော်ကလုပ်ခဲ့တာတွေကိုဒါသူပြောရင်းနဲ့နောက်သူတို့ပါတီရဲ့ရေလောက်ပွဲကာလနဲ့ပတ်သက်တာတွေကိုသူပြန်လည်ပြီးတော့အနည်းချင်းသုံးသပ်ပြီးတော့သူတို့ပါတီရဲ့နိုင်ငံရေးစီးပွားရေးဆက်ဆက်ဘယ်လိုသွားမယ်ဆိုတာ2015အတွင်းချုပ်တွေကိုအခြေခံပြီးတော့သူတို့ပါတီကိုညီညွတ်ဖို့သူတို့ပါတီခိုင်မာဖို့သူတို့ပါတီရဲ့လူထုနဲ့လက်တွဲဖို့ကျန်တဲ့နိုင်ငံရေးဟိုပါတီတွေကိုလည်းအလုပ်သူကိစ္စမျိုးတွေမှာတိုင်းပြည်ဆိုရဲလုပ်ကြဖို့ဆိုတဲ့နောက်အင်မတန်မှသူတို့ဒါဒီလက်တွဲကြတဲ့သဘောထားတွေသူဥက္ကဋ္ဌဖြစ်တဲ့သမရလောက်ဟောင်းဒီဦးသိစင်ရလေးချပြတာ
ပါပါတီညီလာခံမှာပေါ့နော်အဓိကအနေနဲ့ဒီအလုံးမှုဆောင်ကော်မတီဝင်တွေပြန်ရွေးချယ်မယ်ဆိုပြီးတော့လည်းကြားရတယ်ဒီညီလာခံလည်း3ရက်ကျင်းပမယ်ဆိုတော့လေအလုံးမှုဆောင်ကော်မတီဝင်တွေပြန်ရွေးချယ်ပွဲကိုရောဟိုဆရာတို့ပါတီတွေတက်ဖို့ရှိမလားဆရာ
မရှိဘူးကျွန်တော်တို့ကဥက္ကဋ္ဌနဲ့အထွေထွေမှုနိုင်ငံရေးရှင်ကသာတင်ပြီးလေးရကျွန်တော်တို့ပြန်ခဲ့ပြီကျန်တာသူတို့ပါတီတွေကိစ္စကိုတော့ကုစရယ်ရွေးလာလို့သူတို့ကလည်းဆင်နွယ်လုပ်မယ်ဆိုတော့ကျွန်တော်တို့လည်းရန်ကုန်ပြန်ပြီးတော့ရန်ကုန်ကပဲစစ်နာဆင်းနေပေါ်ဆောက်ကြည့်ရမှာပြည်ထောင်စုပါတီနေနဲ့ဒီနေ့ကျွန်တော်မြင်တာကတော့ဤတော့ပွဲသူတို့ရှုံးနေခဲ့တဲ့အတွေ့အကြုံခြေခံပြီးတော့အဲ့ဒီပုံမှာသူတို့2030အတွက်အခြေပြန်ချတဲ့ပွဲပါပဲပြည်ထောင်စုပါတီကသူတို့ပါတီကိုအင်စတီကျူရှင်းဖြစ်တော့ခိုင်ခိုင်မာမာတည်ဆောက်နေတဲ့အချိန်မှာကိုကအင်စတီကျူရှင်းလည်းမဖြစ်သေးဘူးကိုပါတီတွေမှလည်းပါတီဒီမိုကရေစီနဲ့ပတ်သက်ရင်ဒေကွန်ထုတ်ခံနေရတဲ့အချိန်မှာအခြားဤတော့ပွဲအနိုင်မရတဲ့နိုင်ငံရေးပါတီဒီပေါ်မှာတော့ကိုလုတ်ပိုင်ခွင့်ရတဲ့အခါမျိုးမှာအားလုံးနဲ့ဆိုင်တဲ့ညီညာရေးညီလာခံကြီးမှာအရေးမခံကလည်းနိုင်ငံရေးပါတီရဲ့အခန်းကဏ္ဍကိုသိသိအောင်လုပ်တာနိုင်ငံရေးရသည့်အသံမကြောက်ပတ်ထုတ်တာတွေကတော့အဲ့ဒီဇာတ်မျိုးမှာပြည်ထောင်စုပါတီကခုလိုနိုင်ငံရေးရှင်းလန်းစေလမ်းလိုက်တာတော့တော့ပြည်ထောင်စုပါတီကအရင်နဲ့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတို့ဆွတ်ဆောင်နိုင်မှုမြင့်မားလာပြီလို့ပဲကျွန်တော်ပြော
ရမှာ။ကျန်းခံမှုမျိုးရေးပါတီကလည်းဒီ21ရာစုပင်လုံညီလာခံမှာပါတီကနေစာတန်းတင်သွားဖို့ရှိရလို့လည်းကျမတို့ကြားရတယ်။ဒီစာတန်းနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီတွေနဲ့ဟိုချပြပြီးညှိနှိုင်းဆွေးနွေးကြတာမျိုးတွေရောဒီနေ့ရှိခဲ့လားရှင
်။မရှိပါဘူးအဲ့ဒါသူတို့ပါတီရဲ့ကိစ္စပဲလေ။ဟောကျွန်တော်တို့ကတော့တိုင်းပြည်အမျိုးသားပြည်နယ်စစ်မြေးကြီးနဲ့ညီကြံရေးအတွက်ဆောင်ရွက်တာမှလည်းကျွန်တော်တို့အားပေးမှာပဲ။အဲ့ဒီလေကျွန်တော်သိတာသူတို့ဖိတ်ကြတာ15ပါတီ၁၄ပါတီသက်တယ်လို့ကျွန်တော်သိတာအခုခေမောင်ဆွေတို့ရဲ့ဒီမိုကရေစီအားစုပါတီ NDA ပါတယ
်ဟုတ်ကဲ့ဆရာ
ဒီကတိမြန်မာပါတယ်နောက်တစ်ခါဒေါက်တာနေဆင်လာတို့ရဲ့အမျိုးသားကုသရေးပါတီပါတယ်
ဟုတ်ကဲ
့ပါတီရဲ့ပါပါတယ်ဆိုင်းလာပါတီရဲ့ပါပါတယ်
ဆရာကြီးခုလိုအချိန်ပေးပြီးဖြစ်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့